ရှမာကုခရစ်ဝင်ခန်းကြီး30အငယ်1မှ9ထိုရက်မှကိုရိုဒီထား၍ယော်ဒန်မြစ်တစ်ဖက်ကိုလျှောက်သွားသဖြင့်ယူဒာပြည်ဆွန်းသို့ရောက်တော်မူ၏လူများတို့သည်အထံတော်၌စုဝေးပြန်၍ထုံးစံရှိတော်မူသည့်အတိုင်းတပန်ဆုံးမဩဝါဒပေးတော်မူ၏ပါရိရှဲတို့သည်အထံတော်သို့လာ၍လူသည်မိမိမယားနှင့်ကြွားအပ်သလိုဟုစုံစမ်းနှောက်ယှက်ခြင်းကမေးလျှောက်ကြတော်ယေရှုကမောရှိသည်တင်တို့အားအပေတို့စီရင်သည်ဟုလှံ၍မေးတော်မူလျှင်သူတို့ကဖြတ်စာကိုပြီး၍မယားနှင့်ကြွားစီခြင်းကမောရှိစီရင်ပါသည်ဟုလျှောက်ကြ၏ယေရှုကလည်းတင်တို့စိတ်နှလုံးခိုင်မာသောကြောင့်မောရှိသည်ထိုပညာကိုရေးထားသည်ဘုရားသခင်ဖန်ဆင်းတော်မူစကယောက်ျားနှင့်မိမနှစ်ယောက်တည်းကိုဖန်ဆင်းတော်မူ၏ထိုအကြောင်းကြောင့်ယောက်ျားသည်ကိုမိဘကိုစွန့်၍ကိုခင်မွန်း၌မိဝဲသည်ဖြင့်ထိုသူနှစ်ယောက်တို့သည်တသားတကိုကြီးဖြစ်ရလိမ့်မည်ထိုကြောင့်လင်မယားတို့သည်နှစ်ဦးမဟုတ်တူကြီးဖြစ်၏ဘုရားသခင်တွဲဖက်၍ဓမ္မိုးတင်တော်မူသောအရာကိုလူမခွဲမခွာစေနှင့်ဟုမိန့်တော်မူ၏အငယ်30မှ32နောက်တပံတပည့်တော်တို့သည်အိမ်၌ရှိစဉ်ထိုအကြောင်းကိုမေးလျှောက်ပြန်ကြ၏ကိုရောကလည်းအချင်းသူသည်မယားနှင့်ကွာ၍အခြားသောမိန်းမနှင့်စုံဖက်ခြင်းကိုပြု၏ထိုသူသည်မိမိမယားကိုပြစ်မှား၏မိန်းမသည်လည်းမိမိလင်နှင့်ကွာ၍အခြားသောယောက်ျားနှင့်စုံဖက်ခြင်းကိုပြုလျင်မှားယွင်းခြင်းသို့ရောက်သည်ဟုမိန့်တော်မူ၏အငယ်73မှ76ထိုအခါသူငယ်တို့ကိုလက်တော်နှင့်တို့စေခြင်းဟံအထံတော်သို့ဆောင်ခဲ့သည်ဖြစ်၍တပည့်တော်တို့သည်ဆောင်ခဲ့သောသူတို့ကိုအပြစ်တင်ကြ၏ယေရှုသည်မြင်တော်မူလျှင်အမျက်တော်ထွက်၍ထိုသူငယ်တို့ကိုငှက်ထံသို့လာပါလေစေမစည်းတားကြနှင့်ဘုရားသခင်၏နိုင်ငံတော်သည်ထိုသို့သောသူတို့၏နိုင်ငံဖြစ်၏ငါအမှန်ဆိုသည်ကားအချင်းသူသည်ဘုရားသခင်၏နိုင်ငံတော်ကိုသူငယ်ကဲ့သို့မခံမယူထိုသူသည်နိုင်ငံတော်သို့မဝင်ရဟုမိန့်တော်မူပြီးမှသူငယ်တို့ကိုခြိပိုက်၍သူတို့အပေါ်မှလက်တော်ကိုတင်လျက်ကောင်းချီးပေးတော်မူ၏အငယ်18မှ22လမ်းမှာကြွတော်မူစဉ်တွင်လူတစ်ယောက်သည်အထံတော်သို့ပြေး၍ဒူးထောက်လျက်ကောင်းမြတ်သောဆရာသာဝရအသက်ကိုအမွေခံရအံ့သောငါအကျွန်ုပ်သည်အဘယ်အမှုကိုပြုရပါမည်နည်းဟုမေးလျှောက်တော်ယေရှုကငါ့ကိုကောင်းမြတ်သည်ဟုအဘယ်ကြောင့်ခေါ်သည်။ဘုရားသခင်တပါးသည်သာကောင်းမြတ်တော်မူ၏။တင်းဒီပညာတော်တို့ကိုတည်သည်မဟုတ်လော။သူ့မယားကိုမပြစ်မှားနှင့်လူအသက်ကိုမတတ်နှင့်။သူ့ဥစ္စာကိုမခိုးနှင့်မမှန်သောတတ်သေးကိုမခံနှင့်။သူ့ဥစ္စာကိုမတရားသဖြင့်မသိမ့်နှင့်။မိဘကိုယိုသေးစွာပြုလုပ်ဟုမိန့်တော်မူလျှင်အရှင်ဘုရားသူပညာရှိသည်များတို့ကိုအကျွန်ုပ်သည်ငယ်သောအရွယ်မှစ၍စောင့်ရှောက်ပါပြီဟုလျှောက်ပြန်လျှင်ယေရှုသည်ထိုသူကိုကြည့်ရှုလျက်ချစ်သောစိတ်ရှိ၍တင်းဒီတစ်ခုလိုသည်တွားလော့ကိုဥ္စာရှိသည်များကိုရောင်း၍ဆင်းရဲသောသူတို့အားပေးလော့ထိုတို့ပြုလျှင်ကောင်းကင်ဘုံ၌ဗန္နာကိုရလိမ့်မည်တို့ပြီးမှလာ၍လဝါကတိုင်ကိုထမ်းလျက်ငါနောက်သို့လိုက်လော့ဟုမိန့်တော်မူ၏ထိုသူသည်များစွာသောဥစ္စာကိုရတတ်သောသူဖြစ်၍ထိုစကားကိုကြားလျင်မျက်နှာပြည့်၍စိတ်မသာနှင့်တော်လေ၏။အငယ်23မှ29ယေရှုကလည်းဥစ္စာရတတ်သောသူသည်ဘုရားသခင်၏နိုင်ငံတော်သို့အလွန်ဝင်ခဲ့လိုက်၏ဟုပတ်လည်သို့ကြည့်ရှု၍တပည့်တော်တို့အားမိန့်တော်မူ၏။တပည့်တော်တို့သည်ထိုစကားကိုကြားလျင်မိန့်မောတွေ့ဝေခြင်းရှိကြ၏။တပန်ယေရှုကငါသားတို့မိမိဥစ္စာကိုမိခိုသောသူသည်ဘုရားသခင်နိုင်ငံတော်သို့အလွန်ဝင်ခဲ့လိုက်၏ကလည်းအုပ်သည်အနဖားကိုရှို့လွယ်၏ငွေရတတ်သောသူသည်ဘုရားသခင်နိုင်ငံတော်သို့ဝင်ခဲ့သည်ဟုမိန့်တော်မူ၏ထိုသူတို့သည်သာ၍မိမောတွေ့ဝေခြင်းရှိ၍တို့ဖြစ်လျင်အဘယ်သူသည်ကဲတင်တော်မူခြင်းသို့ရောက်နိုင်မည်နည်းဟုအချင်းချင်းပြောဆိုကြ၏ယေရှုသည်လည်းသူတို့ကိုကြည့်ရှု၍ဤအမှုကိုလူမတတ်နိုင်တော်လဲဘုရားသခင်မတတ်နိုင်သည်မဟုတ်ဘုရားသခင်သည်ခတ်သိမ်းသောအမှုတို့ကိုတတ်နိုင်တော်မူသည်ဟုမိန့်တော်မူ၏အငယ်28မှ31ထိုအခါပေတုကအကျွန်ုပ်တို့သည်ရှိသမျှကိုစွန့်ပြစ်၍ ကိုရောနောက်သို့လိုက်ကြပါပြီဟုရှောက်လေတော့ယေရှုကငါအမှန်ဆိုသည်ကားအကျဉ်သူသည်ငါကြောင့်၎င်းအေဝံဂေလိတရားကြောင့်၎င်းအိလေညီအကိုနှမမိဘသားများသည်ဟုသောတပါးပါးကိုစွန့်၏ထိုသူသည်အစတရားသောအကျိုးသည်ဟုသောယခုကာလ၌ညှင်းဆဲခြင်းနှင့်တကားအိလေညီအကိုနှမအမိသားသမီးတို့ကို၎င်းနောင်ဘဝ၌ထာဝရအသက်ကို၎င်းခံရလက်တံနောက်ကြသောသူအများတို့သည်အရင်ကြကြလိမ့်မည်အရင်ကြသောသူအများတို့သည်နောက်ကြကြလိမ့်မည်ဟုမိန့်တော်မူ၏ငယ်32မှ34ယေရုရှလင်မြို့သို့တက်သွားကြရာလမ်းမှာယေရှုသည်တပည့်တော်တို့ရှေ့၌ကြွတော်မူစဉ်သူတို့သည်မိန်မောတွေ့ဝေ၍ကြောက်ရွံ့သောစိတ်နှင့်လိုက်ကြ၏။ထိုအခါကိုရောသည်တကြိတ်နှစ်ပါးတို့ကိုတဖန်ခေါ်၍ငါတို့သည်ယေရုရှလင်မြို့သို့ယခုသွားကြ၏။လူသားသည်ယေပရောဟိအကြီးကျမ်းပြုဆရာတို့လက်သို့ရောက်လိမ့်မည်။ထိုသူတို့သည်တေပြစ်ကိုစီရင်၍တပန်မျိုးသားတို့လက်သို့အနှံ့ကြလိမ့်မည်။သူတို့သည်လည်းလူသားအားပြည့်ရဲ့ပြုခြင်း၊ရိုက်ပုတ်ခြင်း၊တွေးနှင့်တွေးခြင်း၊အသေးသက်ခြင်းကိုပြုကြလိမ့်မည်။သုံးရမြောက်သောနေ့၌ထမ်းမြောက်လိမ့်မည်ဟု၍မိမိကိုယ်၌ရောက်လက်တတ်သောအမှုရာတို့ကိုပြည့်တော်တို့အားမိန့်တော်မူ၏။ငယ်35မှ40ထိုအခါဇေဘေဒေဤသားယာကုပ်နှင့်ယောဟန်သည်အထံတော်သို့ချဉ်ကပ်၍အရှင်ဖျားအကျွန်ုပ်တို့တောင်းသောဆုကျေးဇူးကိုပြုတော်မူစေခြင်းပါသည်ဟုလျှောက်လေ၏။ကိုရောကငါသည်တင်တို့ကိုအဘယ်သို့ပြုစေခြင်းတည်းဟုမေးတော်မူသောကိုယ်တော်သည်ဘုံပွင့်တော်မူသောအခါအကျွန်ုပ်တို့သည်လက်ရသောပင်၌တည်းရောက်လက်ဝဲသောပင်၌တည်းရောက်ထံရသောအခွင့်ကိုပေးတော်မူပါဟုလျှောက်ကြ၏ယေရှုကလည်းသင်တို့သည်အဘယ်သို့တောင်းပန်သည်ကိုသင်တို့မသိကြငါတောက်သောခွက်ကိုတောက်ခြင်းက၎င်းငါခံသောဗတ္တိဇံကိုခံခြင်းက၎င်းသင်တို့သည်တက်ဆွမ်းနိုင်တော်ဟုမေးတော်မူလျှင်အကျွန်ုပ်တို့သည်တက်ဆွမ်းနိုင်ပါ၏ဟုလျှောက်ကြတော်ယေရှုကငါတောက်သောခွက်ကိုတင်တို့သည်တောက်ရကြလိမ့်မည်။ငါခံသောဗတ္တိဇံကိုလည်းတင်တို့သည်ခံရကြလိမ့်မည်။သို့တော်လည်းငါလျာပဲ့လက်ဝဲပဲ့မှထံရသောအခွင့်ကိုကားအကျဉ်သူတို့အဖို့လို့ငါပြင်ဆင်၏။ထိုသူတို့အားသာငါပေးပိုင်သည်ဟုမိန့်တော်မူ၏။အငယ်51မှ55အခြားသောတပည့်တော်တကြိတ်တို့သည်ကြားသည့်လျင်ယာကုပ်နှင့်ယောဟန်တို့ကိုအမျက်ထွက်ကြ၏။ယေရှုသည်ထိုသူတို့ကိုခေါ်တော်မူ၍သင်တို့သိသည့်အတိုင်းလောကီမင်းတို့သည်အစိုးတရားပြုတ်တက်ကြ၏အကဲမှုတို့သည်အာနာထားတတ်ကြ၏သင်တို့မူကားထိုတို့မပြုတ်ကြနှင့်သင်တို့တွင်အကဲမှုပြုတ်လိုသောသူသည်သင်တို့အစေခံဖြစ်ရမည်သင်တို့တွင်အထွတ်မြတ်လှုပ်ခြင်းသောသူသည်လည်းအလုံးစုံတို့၏စေခံရာကျွံဖြစ်ရမည်အကြောင်းမူကားလူသားသည်သူတစ်ပါးကိုစီစားခြင်းကမလားသူတစ်ပါးအစီကိုခံခြင်းက၎င်းမိမိအသက်ကိုဆင့်၍လူများကိုရွေးခြင်းက၎င်းကြွလာသည်ဟုမိန့်တော်မူ၏။ငယ်56မှ52ယေရိခေါမြို့သို့ရောက်ကြလျှင်တပည့်တော်တို့မှဆ၍များစွာသောလူအပေါင်းတို့တကားထိုမြို့မှထွက်ကြတော်မူစဉ်တွင်တိမဲဤသားဗာတိမဲအမည်ရှိသောလူကန်းသည်လမ်းနားမှထိုင်၍တောင်းစားလေ၏။နာဇရဲမြို့သားယေရှုရှိကြောင်းကိုကြားရလျှင်ဒါဝိဒ်၏သားတော်ယေရှုအကျွန်ုပ်ကိုကယ်မတနာတော်မူပါဟုဟစ်ကြော်လေ၏။ထိုသူကိုတိတ်ဆိတ်စွာနေစေခြင်းကလူများတို့သည်ငောက်၍ဆိုကြတော်လဲဒါဝိဒ်၏သားတော်အကျွန်ုပ်ကိုကယ်မတနာတော်မူပါဟုသာ၍ဟစ်ကြော်လေသောယေရှုသည်ရတ်တော်မူလျက်ထိုသူကိုခေါ်ခဲ့ဟုအမိန့်တော်ရှိ၏။သူတို့ဘာတို့ဒီလူကန်းကိုခေါ်၍မဆွေရင်နဲ့ထတော့တင့်ကိုခေါ်တော်မူသည်ဟုဆိုကြ၏ထိုသူဒီမိမိအဝတ်ကိုခြုံပြီးလျင်ထ၍ယေရှုထံတော်သို့တော်၏ယေရှုကလည်းတင်၌အဘယ်သို့ပြုစေလိုသနည်းဟုမေးတော်မူလျင်အရှင်ဖျားကျွန်ုပ်မျက်စိမြင်စေခြင်းကပြုတော်မူပါဟုလူကန်းလျှောက်လေတော့ယေရှုကတော်တော်တင်၏ယုံကြည်ခြင်းသည်တင့်ကိုကယ်မပြီဟုမိန့်တော်မူ၏ထိုခဏချင်းတွင်ထိုသူသည်မျက်စိမြင်၍လမ်း၌နောက်တော်သို့လိုက်လေ၏